ဒီကနေ့မနေ့ပိုင်းရှမ်းပြည်နယ်မြောက်ပိုင်းတိမ့်မီမြို့ကိုတပ်မတော်ရင်တန်းဖျက်ဆီးထားတဲ့အချိန်မှာ TNL ခေါ်တအန်းပလောင်အဖွဲ့ကပြစ်ခတ်တိုက်ခိုက်တာကြောင့်တပ်မတော်သား3ဦးကြာဆုံးပြီးရဲသား9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်တိမ့်မီမြို့တိုက်ပွဲကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းမှာအသွားအလာတွေရာယီရပ်တန့်ခဲ့တယ်လို့တိမ့်မီမြို့မှာဒီကနေ့ဈေးတွေကျောင်းတွေပိတ်ထားရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြပို့ထားပါတယ်ရှင်
ဟုတ်ကဲ့ဒီတိုက်ခိုက်မှုဟာတိန်နီမြို့နယ်ကောင်မှာဒီကနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုတိန်နီမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုင်းဦးခန်းကအခုလိုပြောပါတယ
်မနေ့6နာရီခွဲကျွန်တော်အိမ်ငယ်ဟိုထွက်ရက်ပေါ့နော်အိမ်ဒီ main line ပေါ်မှာတိုက်ပွဲကလက်နဲ့ကြည့်ရလက်နဲ့ငယ်ဝုန်းတောက်လျှောက်ပစ်လာမနေ့6နာရီခွဲလောက်ဆက်ပြီးတော့လမ်းတစ်လျှောက်လုံးပစ်တယ်ပစ်ပြီးတော့မှတစ်ခါခဏလေးနေတော့တစ်ခါပြန်ရက်သွားတယ်တစ်ခါပြန်ပစ်တယ်နော်မကျွန်တော်လည်းဟိုတက်ဆိုင်ရာဌာနဆိုင်ရာကိုဖုန်းဆက်ပေးလိုက်တော့ခဏလေးထွက်လာရအောင်ဆိုပြီးထွက်လာလို့ရတော့7နာရီဝန်းကျင်လောက်ပေါ့ကျွန်တော်ထွက်လာတယ်။ရင်တန်းပေါ့အဲ့ရင်တန်းကိုပစ်တာမြို့ထဲမှာကျွန်တော် main line ပေါ့နော်ပြည်တော်စုစမ်းမကြီးပေါ်မှာပဲမြို့လေကောင်ပဲ
တက်ခတ်တက်ခတ်မှုအတွင်းတိကျတေဆုံးတာကိုလည်းအခုလိုဆက်ပြောပါတယ
်။မနေ့ကတော့ကျွန်တော်အလောင်းတော့ကြည့်လိုက်တဲ့ခါကျတော့2ယောက်တွေ့တယ်။နောက်ဟိုနိုင်ကနောက်ပြတ်ထတ်တိုးလာတယ်တဲ့3ယောက်တက်ခတ်နေကြတော့တာပေါ့အဲနောက်တိုင်ရတာတော့၃ယောက်တွေ့တယ်တက္ကအဲလူထုတွေကြားထဲပြစ်လိုက်တဲ့ဥစ္စာကတော့ဒီအိမ်ပေါ်ခေါင်းမိုးပေါ်ပြုတ်ကျပြီးတော့မှအဲ့မှာတိုင်ရတော့တာကလူထုကတော့9ယောက်ရှိတယ်ဆေးုံရောက်သွားပြီအခုလာရှိုးဆေးုံ2ယောက်လွှဲရမယ်စိုးရင်ဆရာတော့မရှိပါဘူ
းမနေ့ပိုင်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးကိုခိတ္တပိတ်ထားခဲ့ပြီးနောက်ပိုင်းမှာပြန်ဖွင့်ပေးခဲ့တယ်လို့လည်းစိုင်းဦးခန်းကပြောပါတယ်
မူဆယ်လာရှိုးလမ်းမကြီးခုလွတ်လိုက်ပါပြီဟုတ်မနေ့ကခဏပိတ်လိုက်တယ်10နိုင်ခွဲ17နိုင်ဝင်းကျင်လောက်ဆက်လွတ်လိုက်ပါပြီအဲလောလောဆယ်တော့ကျွန်တော်တို့မြို့ထဲမှာရှိနေအကြောင်းကတော့ပိတ်ထားတယ်ဒီလိုပညာရေးဌာနနေပြီးတော့ခဏတော့ပိတ်ထားပါဆိုတော့ဒီမျိုးပိတ်ထားတယ်ဈေးတွေပါရင်လည်းပိတ်ထားတယ်အဲအတော်လာလဲကျဲသွားတယ်
တိုက်ပွဲအတွင်းပြစ်ခတ်တဲ့တနေ့ကြီးကြီးထိတာကြောင့်နေအိမ်လေးလုံးတည်းမနေထိခိုက်ခဲ့သလိုကား3လေးစီးလည်းထိမှန်ကြောင်းနဲ့နေကင်းပိုင်းမှာတော့တမရော်ကလက်နေကြီးကြီးတွေကိုလိုက်လံရှင်းလင်းနေကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်တမရော်ကလုံလုံကြီးနဲ့အုပ်စုမှုကြီးကဆိုင်ရတဲ့ကားလေးချင်းကားရည်ဆိုင်ကိုတည်ရင်လို့တဲ့ရို့ပါပဲပြောလို့မှာပဲကျွန်တော်တို့ပြန်တဲ့ဒီကျမ်းဖက်တောင်းရတဲ့ကားတော့ကစစ်ကတ်တိုင်ကိုဖြစ်သွားတယ်။အမကြီးကတော့အဖေနဲ့ပြည့်တယ်လို့သိရတယ်။ပြီးရင်လည်းဒီစစ်ကတ်နဲ့ပြည့်ခတ်တော့ကစစ်တိုင်ဘက်ဖြစ်သွားပြီးတော့အဲ့မှာတော့ကျွန်တော်စစ်ပြီးပြီးအခုစစ်ကတ်တိုင်ရရှိပြီးစစ်ကတ်တိုင်ရရှိပြီးတော့ကျွန်တော်စာဆုံးပြီးသွားတယ
်။ TNL ဘက်ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရပါဘူး။TNL ကတန်ပလောင်အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာတော့တိန်ဒီမြို့မှာသူတို့တပ်ဖွဲ့နဲ့ခလာရ69နဲ့240ပူပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းတမရော်ကစစ်ကား9စီးနဲ့ထိုးစစ်ဆင်လာတာကြောင့်တိုက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ်TNL, MNDAA, ကိုကန်းနဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေက bilateral အပြည့်အစုံချုပ်ချုပ်ဆိုနိုင်ဖို့ဒီနှစ်ကုန်အထိတစ်ဖက်သက်အပြည့်ခတ်ရစဲအကြောင်းကိုစက်တင်ဘာလ20ရက်နေ့ကထုတ်ပြန်ထားချိန်မှာအခုလိုတိုက်ပွဲဖြစ်ပွားတာပါအစိုးရညီကြိုင်းကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင်းအပါအဝင်မြောက်ပိုင်းအဖွဲ့တွေဟာအခုလအတွင်းမှာထပ်မံဆွေးနွေးဖို့အတွက်နှစ်ဖက်သဘောတူညီထားကြပါတယ်